Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ19ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမွန်ပါ
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာတောက်ကြနေညပိုင်းသတင်းတွေကိုတော့မဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Republican Party ရဲ့သမ္မတလောင်းဖြစ်ဝင်ပြိုင်ဖို့ပါတီနိုင်ငံလုံးဆိုင်ရာညီလာခံကနေအဆိုပြုတာကိုဒေါနယ်ထရမ့်ကမနေ့ကတရားဝင်လက်ခံလိုက်ပါတယ်။ဒီနေ့ကြာရောက်တဲ့အာဇာနီနေ့မှာလွန်ခဲ့တဲ့89နှစ်ကတိုင်းပြည်အတွက်အသက်ပေးသွားကြတဲ့အာဇာနီပုဂ္ဂိုလ်ကြီးကိုဦးကိုအမတ်တရားအောင်ပိတ်ဂုဏ်ပြုပါကြောင်းရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံတွေကအသီးသီးထုတ်ပြန်လိုက်ပါတယ်။ကမ္ဘာတစ်ဝန်းကကွန်ပျူတာ Microsoft Computer App တွေနဲ့ဝန်ဆောင်မှုတွေဒီကနေ့ရုတ်တရက်ရပ်သွားခဲ့တာကြောင့်ဗန်ဒီနဲ့ပို့ဆောင်ဆက်သွယ်ရေးလုပ်ငန်းတွေပါဝင်လုပ်ငန်းတွေများပြားအကြီးအကျယ်အခက်အခဲကြုံခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတဲ့လာရှိုးမြို့အနီးသိန်းညီမြို့မှာဈေးကိုတော့မနေ့ညနေပိုင်းတုန်းကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ10ဦးထပ်မင်းအသက်ဆုံးခဲ့ရပါတယ
်ရက်ဆက်တယ်လို့လည်းခြံနေကြတာအာစီတန်ခွန်တော်ကျွန်တော်ဆိုင်ရှိကြစီခွန်စီခွန်
ဒီသတင်းအပြည့်အစုံနဲ့အတူဒီကနေ့ကြာရောက်တဲ့89ကြိမ်မြောက်အာဇာနီနေ့အထိမ်းအမှတ်အခမ်းအနားတွေကိုနိုင်ငံတော်မှာဆက်ရနာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့အတူကျင်းပခဲ့တာနောက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းဒီဆက်သွယ်မေးမြန်းချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင
်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတလောင်းဖြစ်ဝင်ပြိုင်ဖို့ Republicanပါတီနိုင်ငံလုံးဆိုင်ရာညီလာခံကနေအဆိုပြုတာကိုဒေါနယ်ထရမ့်ကမနေ့ကတရားဝင်လက်ခံလိုက်ပါတယ
် I proudly accept your nomination for president of the United States
ဒီလိုအမေရိကန်သမ္မတလောင်းဖြစ်တဲ့အဆိုပြုတာကိုဂုဏ်ယူစွာနဲ့လက်ခံတယ်လို့ဒေါနယ်ထရမ့်က Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပတဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကဒီနောက်ဆုံးနေ့ကြာသပတေးနေ့မှာပြောကြားသွားခဲ့တာဖြစ်ပါတယ်ဒီမိန့်ခွန်းဟာပြီးခဲ့တဲ့စနေနေ့ကပန်ဆယ်ဗေးနီးယားပြည်နယ်ပါတလာမြို့မဲဆွယ်စီယုံပွဲမှာလှုပ်ကြံမှုကြိုးစားတဲ့ပြစ်ခတ်မှုကြောင့်နားမှာထိခိုက်ဒဏ်ရာရခဲ့ပြီးပထမဆုံးအချိန်ပြောကြားတဲ့မိန့်ခွန်းလည်းဖြစ်ပါတယ်စနေနေ့ကသူ့ကိုလှုပ်ကြံမှုကြိုးစားတဲ့ပြစ်ခတ်မှုနဲ့ကြုံခဲ့ရပြီးတဲ့နောက်သူ့ရဲ့ညာဘက်နားထိခိုက်ဒဏ်ရာရခဲ့တဲ့အတွေ့အကြုံတွေကိုလည်းပြန်ပြောခဲ့ပြီးတော့အမေရိကန်ပြည်သူအားလုံးအတွက်ဝင်ရောက်အရွေးခံမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်ခရိုင်ပြောလေပြောထားရှိတဲ့မိန်ကုန်းနေတဲ့စာရင်ညီညွတ်ရေးအတွက်စော်ဩသွားပြီမဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်ငွေကြေးဖောင်းပွားမှုနဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုတော့ပြင်းပြင်းထန်ထန်ဝေဖန်သွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာတရားမဝင်ရွှေ့ပြောင်းလာသူတွေတိမ့်ပိုက်တာကိုခံရပြီးတော့ရာဇဝတ်မှုပြစ်မှုကျူးလွန်သူတွေအစုလိုက်အပြုံလိုက်ဝင်လာတဲ့နေရာဖြစ်နေပြီလို့လည်းဒေါနယ်ထရမ့်ကပြောသွားပါတယ်ဒီမိုကရက်တစ်အစိုးရရဲ့လက်ထက်မှာရုရှားဘက်ကကြီးကြော်တိုက်ခိုက်မှုတွေရှိခဲ့ပေမဲ့သူသမ္မတဖြစ်တောင်းဝန်ယူခဲ့တဲ့အချိန်မှာကြီးကြော်မှုတွေမရှိတဲ့အကြောင်းလဲပြောဆိုသွားပါတယ်။ Republican Party ကိုစားပြုသမ္မတလောင်းဖြစ်လက်ခံတဲ့မိန်ကွန်းဟာသမ္မတဟောင်းဒေါ်ထရမ့်ရဲ့ဘဝမှာတတိယအကြိမ်ပြောကြားတဲ့မိန်ကွန်းဖြစ်ပါတယ်။အရင်2016ခုနှစ်နဲ့2020ခုနှစ်တွေကလည်းပါတီကိုစားပြုသမ္မတလောင်းဖြစ်တဲ့ Republican Party ကသမ္မတလောင်းဖြစ်သူ့ကိုတင်မြှောက်ခဲ့ဥပါတယ်ခင်ဗျာ။
အစ္စရဲနိုင်ငံရဲ့တယ်အဗီးမြို့လေကိုဒီကနေ့တောက်ကြနေမနက်ပိုင်းတုန်းကအီရန်နိုင်ငံလုတ်ဒရုန်းနဲ့ပစ်ခတ်တိုက်ခိုက်တာခံရတဲ့အတွက်လူတဦးသေဆုံးပြီးတော့၄ဦးဒဏ်ရာရခဲ့ပါတယ်လို့အစ္စရဲစစ်တပ်နဲ့အရေးပေါ်ဌာနတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုသတိပေးချက်ထွက်ပေါ်တာမျိုးမရှိခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာပါလို့ယီမင်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့ဟူသီလက်နက်ကိုင်ဖွဲ့ကပြောပါတယ်အီရန်တို့ကြောထောက်နောက်ခံပေးထားတဲ့လေဘနွန်တောင်ပိုင်းအခြေဆိုင်ဟစ်စ်ဘိုလာစစ်သွေးကြွအကြီးတန်းတပ်မှုတဦးကိုခြေမုံးခဲ့တယ်လို့အစ္စရေးစစ်တပ်ကအတည်ပြုပြောဆိုပြီးတဲ့နိုင်ပိုင်းတွင်မှာပဲအခုလိုတိုက်ခိုက်မှုဖြစ်တာဖြစ်ပါတယ်အမေရိကန်တန်ယုံရုံးခွဲတစ်ခုနီးမှာဖြစ်ခဲ့တဲ့အဲ့ဒီပေါက်ကွဲမှုကိုသူတို့သိရှိကြောင်းနဲ့တန်ယုံအဆောက်အဦထိခိုက်ပျက်စီးမှုမရှိသလိုအမေရိကန်ရောဌာနေဝန်ထမ်းတွေမှာရောတဦးတယောက်မှဒဏ်ရာရတာမရှိဘူးဆိုတာကိုအမေရိကန်တန်ယုံကပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရှေ့သတင်းပတ်ထက်အမေရိကန် ပြည်ထောင်စုကိုတွားရောက်မဲ့ခီးစင်မတိုင်ခင်မှာအခုလိုမျိုးတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။ဟူသီနဲ့တခြားအီရန်လက်ဝေကန်လက်နက်ကိုင်အဖွဲ့တွေကဟာမတ်စစ်သွေးကြွတွေဘက်ကနေပို့ပြီးတော့မှရက်တီပါဝင်လာပြီးတော့အခုလိုမျိုးတိုက်ခိုက်တာကြောင့်ဂါဇာမှာစစ်ပွဲတွေပို့ပြီးတော့မှဆိုးဝါးကျယ်ပြန့်လာမဲ့အရေးကိုလည်းစိုးရိမ်မှုတွေတိုးလာနေပါတယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်သစ်ကီယာစတာမာနဲ့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီတို့ဟာဗြိတိန်ဝန်ကြီးချုပ်ရဲ့အမတ်30တောင်းနှလန်းနေအိမ်မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်။ယူကရိန်းသမ္မတဇလင်စကီဟာဗြိတိန်နိုင်ငံမှာဒီဝန်ကြီးချုပ်သစ်စတာမာဝန်ကြီးချုပ်ဖြစ်လာပြီးတဲ့နောက်ပထမဆုံးလာရောက်လည်ပတ်တဲ့ကမ္ဘာခေါင်းဆောင်လည်းဖြစ်ပါတယ်။ဝန်ကြီးချုပ်စတာမာကတော့ဗြိတိန်နိုင်ငံမှာအစိုးရအသစ်အပြောင်းလဲဖြစ်ပေမဲ့လည်းပြည်ထောင်နိုင်ငံအနေနဲ့ယူကရိန်းကိုဆက်လက်ကူညီပံ့ပိုးသွားမှာဖြစ်တယ်လို့ပြောလိုက်ပြီးသမ္မတဇလင်စကီကတော့အခုလိုသူ့ကိုဖိတ်ကြားတဲ့အတွက်ဝန်ကြီးချုပ်စတာမာကိုကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်။ဒါပြင်သမ္မတဇလင်စကီဟာဒီကနေ့နေ့လယ်ပိုင်းမှာတော့ဗြိတိန်အစိုးရအဖွဲ့ကိုမိန့်ခွန်းပြောကြားမှာဖြစ်ပြီးတော့ဒါဟာ1998ခုနှစ်ကဒီအမေရိကန်သမ္မတဘီလ်ကလင်တန်နောက်ပိုင်းပြည်ပနိုင်ငံခေါင်းဆောင်တွေကလူကိုယ်တိုင်လာရောက်ပြီးတော့ပထမဆုံးမိန့်ခွန်းပြောကြားတာဖြစ်ပါတယ်။သမ္မတဇလင်စကီအနေနဲ့ဗြိတိန်အစိုးရအဖွဲ့နဲ့တွေ့တဲ့အချိန်မှာယူကရိန်းနိုင်ငံကအခြေအနေတွေနဲ့ဒီရုရှားကြီးကြော်တိုက်ခိုက်မှုတွေကိုကာကွယ်ဖို့အတွက်ဥရောပနိုင်ငံတွေအနေနဲ့ကာကွယ်ရေးလက်နက်တွေတိုးမြှင့်ထုတ်လုပ်ဖို့လိုအပ်တာတွေကိုပြောကြားသွားဖို့ရှိနေပါတယ်။ဒါပြင်သမ္မတဇလင်စကီနဲ့ဝန်ကြီးချုပ်စတာမာတို့ဟာယူကရိန်းအနေနဲ့လက်နက်ဝယ်ယူဖို့အတွက်ဗြိတိန်နိုင်ငံကလည်းယူကရိန်းကိုအမေရိကန်ဒေါ်လာ 4.5 ဘီလီယံတန်ဖိုးရှိတဲ့အကူအညီတွေပေးဖို့သဘောတူစာချုပ်ကိုလည်းအပြီးသတ်ချုပ်ဆိုသွားဖို့ရှိနေပါတယ်ခင်ဗျာ။
ကမ္ဘာတဝန်းက Microsoft Computer App တွေနဲ့ဝန်ဆောင်မှုတွေဒီကနေ့ရုတ်တရက်ရပ်သွားခဲ့ပါတယ်။ဒါကြောင့်မလို့ဘဏ်နေငွေချေစနစ်တွေတယ်လီဖုန်းလိုင်းတွေရုပ်သံလိုင်းထုတ်လွှင့်မှုနဲ့ပို့ဆောင်ဆက်သွယ်ရေးလုပ်ငန်းတွေအကြီးအကျယ်အခက်ကြုံခဲ့ရပြီးတော့ဖြည့်ရှင်းမှုစ조사နေရဆဲဖြစ်ပါတယ်။ Computer Virus နေနေတဲ့ Program တစ်ခုကို Update လုပ်ရာကနေအချိန်ဆက်တွေပြတ်သွားခဲ့တာလို့ Microsoft ကပြောပါတယ်။ Microsoft အနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအဆိုးဝါးဆုံးနည်းပညာအခက်ခဲနဲ့ကြုံရတာလည်းဖြစ်ပါတယ်။လိုအပ်တဲ့ပြုပြင်မှုတွေလှုပ်ဆောင်နေပြီးတော့အခြေအနေကောင်းမွန်တယ်လို့ Microsoft Company က Edge လူမှုကွန်ရက်မှာရေးသားပါတယ်ဒီလိုမျိုးပြဿနာပေါ်လာကြောင်းကမ္ဘာတဝန်းကလေဆိပ်တွေမှာလည်းစစ်ဆေးမှုစနစ်တွေအားလုံးရပ်သွားပြီးတော့ဝန်ဆောင်မှုတွေနှေးကွေးသားခဲ့ရပါတယ်အမေရိကန်လေကြောင်းလိုင်းကြီးတွေလည်းခီးစင်တွေရပ်ဆိုင်းရတဲ့အထိအစောပိုင်းမှာကြုံခဲ့ရပါတယ်ဩစတြေးလျနိုင်ငံဘက်မှာတော့နိုင်ငံတကာအင်တာနက်ပြတ်တောက်မှုကြောင့်အစိုးရလုပ်ငန်းတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေထိခိုက်ခဲ့ပြီးတော့လေရင်ပြန်တမ်းမှုတွေရပ်ဆိုင်းထားတယ်လို့သတင်းတွေမှာဖော်ပြပါတယ် Microsoft Company ဘက်ကတော့အဲ့ဒီပြတ်တောက်မှုနဲ့ပတ်သက်လို့သူတို့ဖြေရှင်းကိုင်တွယ်နေပြီးတော့အကြောင်းရင်းကိုတွေ့ထားပြီးဖြစ်တယ်လို့အရင်လိုဝန်ဆောင်မှုတွေပြန်ရဖို့လှုပ်ဆောင်နေပါတယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်ရှင်
တန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေတောက်ချာနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ဒီနေ့ကြောက်ရောက်တဲ့အာဇာနီနေ့မှာလွန်ခဲ့တဲ့89နှစ်ကတိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်ကြီးကိုဦးကိုအမတ်တရားအောင်းမေးဂုဏ်ပြုပါကြောင်းရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိသျှတန်ယုံတွေကဒီကနေ့အသီးသီးထုတ်ပြန်လိုက်ပါတယ်။ဒီနေ့မှာပဲတာဝန်ထမ်းဆောင်ဖို့ရောက်နေတဲ့အမေရိကန်တန်ယုံအကြီးကဲဆူဇန်စတီဗင်ဆန်ကိုတိုင်တစ်ချိန်ကဒီမြန်မာဝန်ကြီးများယုံအဆောက်အအုံရှိရာကိုတွားရောက်ကာရဝပြုခဲ့တယ်လို့ဒီကနေ့အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ကြဆုံးခဲ့တဲ့အာဇာနီပုဂ္ဂိုလ်ကြီးတွေရဲ့အဆုံးစွန်ပေးဆက်ခဲ့တဲ့စိတ်ဓာတ်ကိုအမတ်ရဆင်ခြင်မိလို့မြန်မာပြည်သားတိုင်းအမတ်ရနေဖို့စုမုံကောင်းတောင်းကြောင်းအမေရိကန်တန်ယုံကရေးသားထားပါဗျ။အလားတူဗြိတိသျှတန်ယုံကလည်းဗိုလ်ချုပ်အောင်ဆန်းတဲ့တကွာအာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့1948ခုနှစ်ဇူလိုင်လ19ရက်အာဇာနီနေ့ကိုမြန်မာပြည်သူတွေနဲ့အတူအောင်းမေးဂုဏ်ပြုပါကြောင်းနဲ့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ1948ခုနှစ်တုန်းကလိုပဲခုချိန်မှာရပ်သားပြည်သူတွေတက်ဖြတ်ခံနေရတဲ့အခြေအနေကဘလို့မှလက်ခံနိုင်စရာမရှိကြောင်းဒီကနေ့ပြည်ထောင်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီရဲ့ဆန္ဒတွေပြည့်ဝလာတဲ့အထိဆက်လက်ကူညီပံ့ပိုးသွားမယ်အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီနေ့ကြာရောက်တဲ့89ချိန်မြောက်အာဇာနီနေ့အထိမ်းအမှတ်ခန်းနာတွေကိုတော့ရန်ကုန်မန်းလေးပါဝင်မြန်မာနိုင်ငံတော်ကနေရာတချို့မှာအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့အတူကျင်းပခဲ့ပါတယ်ခင်ဗျာ
ထိုင်းလွတ်တော်မှာအမတ်နေရာအများစုအနိုင်ရထားတဲ့ Mood Forward Party အနေနဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားနဲ့ဒီမိုကရေစီရရှိရေးအတွက်နီလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းသွားပါမယ်လို့ပါတီခေါင်းဆောင်လည်းဖြစ်အမျိုးသားလုံခြုံရေးဆိုင်ရာထိုင်းလွတ်တော်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ Ransiman Rumi က VOA ကိုပြောပါတယ် Mood Forward Party အနေနဲ့ပါတီရက်တီခွင့်နဲ့ပတ်သက်လို့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးရဲ့ဆုံးဖြတ်ချက်ကိုစောင့်နေရတဲ့အချိန်ဖြစ်ပေမဲ့လို့မြန်မာအရေးကိုတော့ဆက်ပြီးတော့ကူညီသွားမှာပါလို့ဒီကနေ့ဘန်ကောက်မြို့ကနိုင်ငံခြားသတင်းတောင်များ Club FCCT မှာ Ransiman Rumi ကအခုလိုပြောပါတယ်
We have the plan of, you know, whatever scenario, and we are the party that experienced about the disorder of the party before.
သူပြောသွားတာကတော့ပါတီဖြတ်သိမ်းခံရတဲ့အတွေ့အကြုံမျိုးကျွန်တော်တို့မှရှိပြီးသားဆိုတော့တခုခုဖြစ်ခဲ့တယ်ဆိုရင်ဘာဆက်လုပ်မလဲဆိုတာကျွန်တော်တို့မှအစီအစဉ်ရှိပါတယ်ဒါကြောင့်မို့လို့ဘလို့အခြေအနေမျိုးမှမဆိုကျွန်တော်တို့ပါတီအနေနဲ့အစဉ်အသင့်ပြင်ဆင်ထားသလိုတစ်ချိန်တည်းမှာပဲမြန်မာပြည်သူပြည်သားတွေရဲ့အကျိုးစီးပွားနဲ့ဒီမိုကရေစီရရှိရေးအတွက်ပံ့ပိုးပေးနိုင်မှုလည်းသူစူးစမ်းသွားမှာပါအလားတူပဲထိုင်းနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံကိုအကူအညီတွေပေးတဲ့နေရာမှာမဖြစ်မနေအကောင့်ထည့်ဖော်ရမယ့်မစ်ရှင်တစ်ခုအနေနဲ့ချမှတ်ဆောင်ရွက်တင်ပါတယ်လို့ဒီကနေ့ဇူလိုင်လ19ရက်နေ့ဘန်ကောက်မြို့ရဲ့နိုင်ငံခြားသတင်းတောင်များကလပ်မှာပြောသွားတာဖြစ်ပါတယ်။ထိုင်းဗန်ဒီအနေနဲ့မြန်မာစစ်ကောင်စီရဲ့လက်နက်ဝယ်ယူရေးမှာပါဝင်ပတ်သက်မဲ့အခြေအနေကိုထိုင်းလွတ်တော်အနေနဲ့ဘလို့တားဆီးနိုင်မလဲဆိုတဲ့အကြောင်းဆွေးနွေးပွဲကို Ransiman Rumi တက်ရောက်ဆွေးနွေးတဲ့အချိန်မှာ VOA ကိုပြောကြားခဲ့တာဖြစ်ပါတယ်ရှင်
။စစ်ကောင်စီယာယီသမရဦးမြင့်စွေဟာပြီးခဲ့တဲ့နေ့ကတည်းကလှူရှားရမှာတုံနေတာအစားအသောက်နည်းတာတွေခံစားနေရတဲ့အတွက်ပုံမှန်ဆေးကုသမှုခံနေရပြီးတော့အခုချိန်မှလည်းနေစဉ်ပုံမှန်သွားလာလို့ရှားတာတွေလုံနိုင်ခြင်းမရှိသေးတဲ့အကြောင်းစစ်ကောင်စီကမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီ1ရက်နေ့မှာသမ္မတဦးမြင့်ဦးဝင်းမြင့်ကိုဖမ်းဆီးပြီးအဲ့ဒီချိန်ကဒုသမ္မတတာဝန်ယူထားတဲ့ဦးမြင့်စွေကယာယီသမ္မတအဖြစ်နဲ့စစ်ကောင်စီကနိုင်ငံတော်ကိုအရေးပေါ်အခြေအနေကြေညာခဲ့တာပါ6လကြာကျင်းပတဲ့ကာလုံအစည်းအဝေးကလွဲလို့လူမြင်ကွင်းမှာဦးမြင့်စွေကိုမတွေ့ရလို့အုပ်ချုပ်ရေးကိစ္စတွေမှာပါဝင်တာလဲမတွေ့ရပါဘူးအခုခါမှာအသက်83နှစ်ရှိဖြစ်တဲ့ဦးမြင့်စွေကျမ်းမာရေးအခြေအနေကိုစစ်ကောင်စီဘက်ကအသေးစိတ်ရေးသားထုတ်ပြန်ထားတာသူ့နေရာမှာတခြားသူတယောက်ကိုအစားထိုးခန့်ထားဖို့အကြောင်းပြလာတာလို့လည်းမေးခွန်းထုတ်မှုတွေရှိလာပါတယ်ယာယီသမရအစားနောက်တယောက်ကိုအစားထိုးဖို့စစ်ကောင်စီဘက်ကပြင်ဆင်လာတာလားဆိုတာကိုလေ့လာသူတွေလည်းမေးခွန်းထုတ်နေကြပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတဲမှာတော့အသေဆုံးသွားတဲ့သူအရေအတွက်ကမနေ့ကြာသပတေးနေ့အထိဆိုလို့ရှိရင်32ဦးထက်မနည်းရှိသွားပါပြီလို့ AFP သတင်းမှာဖော်ပြပါဗျ။မနေ့တုန်းကဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်100လောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့ရဲကင်းစခန်း50လောက်မိရှို့ခံရတယ်လို့ပြောပါတယ်။ဆန္ဒပြပွဲတွေထဲမှာဆန္ဒပြတဲ့သူတွေကအစိုးရအဆောက်အအုံတွေကိုမိရှို့ခဲ့ပြီးတော့ဒါကမြို့တော်မှာလူစုလူဝေးတွေလှုပ်ပြီးတော့လူမှုဆန္ဒပြတာတွေမလုပ်ဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအမိန်ထုတ်ခဲ့ပြီးတော့အာဏာပိုင်တွေဘက်ကတားမြစ်ထားတဲ့ကြားကပဲဒီကနေ့မှာတော့ဆန္ဒပြចောင်းသားတွေဟာအာဏာပိုင်တွေရဲ့အမိန်ကိုအာခံပြီးတော့လမ်းမော်ထွက်ဆန္ဒပြခဲ့ကြပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးခြင်းပါတယ်အရင်ဆုံးတော့စစ်ကောင်စီကဘုံကျဲတိုက်ခိုက်တဲ့အတွက်သိန်းညီမျိုးမစေးတိုက်ခိုက်ခံရမှုမှာအ ਨੇ စုံလူ၁၀ဦးထက်မနည်းအသက်ဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးကြပါရစေ။တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အနီးသိန်းညီမျိုးမစေးကိုမနေ့ညနေပိုင်းကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါရစေ။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာတော့ရှမ်း SNND ပါတီရဲ့တာဝန်ရှိသူတချို့အပါအဝင်အ ਨੇ စုံ၁၀ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရစေ။လာရှိုးမှာလည်းစစ်ကောင်စီကိုထိုးစစ်ဆင်နေတဲ့ကိုကက် MNDA နဲ့ပူးပေါင်းတပ်တွေကမြို့အဝင်းသားထိရောက်ရှိနေပါပြီလို့ဒေသခံတွေကဆိုပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူတင်ပြပေးပါမယ်
။ဇူလိုင်လ18ရက်နေ့မနေ့ညပိုင်းကတိန်းနီမြို့မှာဇေလူစီကားနေချိန်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အ ਨੇ စုံအရက်သား10ဦးသေဆုံးပြီးတော့20လောက်ဒဏ်ရာရခဲ့ကြောင်းဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့ရှမ်းတန်တော်ဆင့်သတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်ဒီဆုံးသူတွေထဲမှာတိန်းနီမြို့နယ်ရှမ်းအစနဒီစီအိုရီမှုနဲ့တွက်ဖက်အတွင်းမှုပါဝင်တယ်လို့ပါတီခေါင်းဆောင်တို့ရဲ့ကိုပိုင်ဆိုရှယ်မီဒီယာတွေမှာရေးသားထားပါတယ်စစ်ကောင်စီကလေကြောင်းကနေပြင်းထန်တဲ့ဘုံကျဲတိုက်ခတ်မှုကြောင့်တစ်စည်းလုံးကြီးမွားခဲ့တယ်လို့ရုပ်အလောင်းတွေဟာတစားစီဖြစ်နေတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဆိုရှယ်မီဒီယာတွေမှာတင်ထားတဲ့လေရင်ဘုံကျဲပြီးတဲ့နောက်ပိုင်းပြထားတဲ့ဗီဒီယိုဖိုင်မှာတော့တိန်နီမျိုးမဇေးကြီးတစ်ခုလုံးပျက်စီးနေတာတွေ့ရပါတယ်တိုက်ပွဲတွေမရှိတဲ့နေရာဖြစ်တဲ့တိန်နီမှာအရက်သားတွေကိုပြတ်မှတ်ထားဘုံကျဲတိုက်ခတ်ခဲ့တဲ့လောက်ရက်ကိုဒေသခံတွေကရှုံချခဲ့ကြပါတယ်။လ လာရှိုးမှာတော့ MNDAA နဲ့ DNL ကဒီလ14ရက်နေ့ည12နာရီကနေ17ရက်နေ့ည12နာရီအထိတစ်ဖက်သက်အပြစ်ရထားတာပြီးဆုံးသွားတဲ့နောက်နှစ်ဖက်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနေပါတယ်ဒီကနေ့မနက်ပိုင်းမှာ MNDAA တပ်တွေဟာမန္တလေးဘက်ကလာရှိုးမြို့အဝင်မုတ်ဦးနီးကခလာရ41တိန်နီအဝင်ရှမ်းကုန်းဘက်အပြင်ခမာရ900ဘက်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီကလည်းလေကြောင်းကပါတိုက်ခိုက်နေပါတယ်လာရှုမျိုးဝင်မဦးနီကခလာရ41တိန်နီဝင်ရှမ်းကုန်းဘက်တွေမှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုလာရှုမျိုးကတူက view ကိုခုလိုပြောပါတယ
်ဒီကြီးကတော့41ကိုဝင်လုံးနေတယ်ပြောမှရှင်တော့ဒီမန်လေးလာရှုဘက်ကအဝင်မဟုတ်ဘူးပေါ့မဟုတ်ဘူးနားမှာရှိတဲ့41တက်မှာလုံးနေကြတယ်ပေါ့ပြီးတော့တိန်နီဘက်ကလည်းအဝင်အဲ့ဒီရှမ်းကုန်းတို့ခြုံပွဲတို့လည်းအားလုံးကလုံးနေပြီပေါ့တော်တော်လေးပွဲချမ်းနေတယ်မင်းညစေနာရောက်ကနေစတာဒီမင်းက
အချားလာရှုမျိုးကံတူကတော့စစ်ကောင်စီဘက်ကလေချောင်းသုံးပြီးခုခံတိုက်ခိုက်နေတယ်လို့ပြောပါတယ
်။ရက်ဆက်တဲ့မိုးလေးတွေကချနေကြတာ။အာကြည်တန်ကတော့ကျွန်တော်ဆိုင်ရှိကြကြည်ခွန်ကြည်ခွန်။အခုဖြစ်တာကကျွန်တော်ဒီဟုတ်မှုဆက်ဖက်ပါနော်။ဟုတ်မှုဆက်ဖက်အနောက်ဖက်ဖြစ်တယ်။ပြီးရင်ငါကဆုံးဖက်လည်းဖြစ်နေ။ရက်ဖိုက်တာတော့လာတယ်လား။အခုလည်းချနေတော့ကြည်သေး။အဲရက်နေတော့ပြန်နေကျွန်တော်လာချလိုက်ပြန်သွားလိုက်ချလိုက်။
တန်ရန်ဘက်ကစစ်ဆောင်လာသူမျိုးသမီးတူကလာရှိုးမျိုးနဲ့ဖုန်းဆက်တယ်တွေပြတ်တောက်နေကြောင်းနဲ့တန်ရန်လမ်းရှိနတ်ပောင်ရွာကိုတင်ယူထားတဲ့ MNDAA ကိုကန့်တက်တွေဟာဒီအပိုင်းမှာလာရှိုးဘက်ကိုအလုံးအရင်းနဲ့တွားနေကြောင်းပြောပါတယ
်အခုလာရှိုးကဆက်လို့မရဘူးဆိုရယ်ဆက်လို့မရဘူးဆိုတာကဘလို့ဖုန်းလိုင်းအကုန်လုံးစိတ်ထားလို့လေလာရှိုးကလည်းဘူးလည်းမရအထွက်လည်းမရနောက်ပြီးတော့ဟိုအဆက်တွေကကိုပြက်နေတယ်ဆိုတာကြီးပြောနေရနံပေါင်းတော့သူတို့အကုန်လုံးကသူတို့နေရာယူထားပြီဆိုတော့အခုတော့ဒီဖားရှင်းတော့ဝိုင်းမှာပြန်ပိုင်နေတင်းခန်းတင်းကျန်းဆိုတာလည်းအဲ့နေရာမှာလည်းအများကြီးသူတို့အခုရှိနေကြတာဒီဖားရှင်းဘက်ကအလုံးကြီးနဲ့ဝင်လာပြီသူကလာရှုလို့လက်မလို့ဘူးပြောတာ
ဒီကနေ့မနက်ပိုင်းမှာဖုန်းလိုင်းတော်တော်များများပြတ်တောက်နေပြီမဲ့ MPT ဖုန်းလိုင်းကတော့တခါတရံအသုံးပြုလို့ရနေသေးကြောင်းလဲဒေသခံတချို့ကပြောပါတယ်ဒေတာရင်းသတင်းတွေကိုဖော်ပြနေတဲ့လာရှိုးမီဒီယာလူမှုကွန်ရက်ဆာမျက်နှာမှာတော့ဒီကနေ့မနက်ပိုင်းမှာလာရှိုးမြို့အတွင်းကိုရှော့တိုက်ဒုံ6လုံးကျခဲ့ကြောင်းဖော်ပြထားပါတယ်အထူးကအခြေအနေအသေးစိတ်ကိုတော့ဖော်ပြတာမရှိပါဘူးဒါ့အပြင်ပြီးခဲ့တဲ့အပြည့်ရက်ကာလ4ရက်အတွင်းလာရှိုးမိုးကိုကြောက်မဲစတဲ့မြို့နယ်တွေမှာစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုကြောင့်အရသာ18ဦးသေဆုံးပြီးတော့19ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းထုတ်ပြန်ထားပါတယ်ညီတော်မဟာမိတ်တပ်တွေကတစ်ဖက်သက်အပြည့်ရက်ကြောင်းကြေညာထားပေမဲ့လာရှိုးကြောင့်ပဲဒီဘောနောင်ချူစတဲ့မြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေခဲ့ပါတယ်ခင်ဗျာ
ဒါကတော့တိန်းနီမျိုးမစည်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့အာဇာနီနေ့အခမ်းအနားမှာတော့နိုင်ငံတော်ဝန်အာဏာရှင်ကိုစန့်ကျင်ရင်းနဲ့ကျင်းပကြတဲ့သတင်းကိုတင်ပြပေးခြင်းပါတယ်ဒီကနေ့ကြာရောက်တဲ့89ကြိမ်မြောက်အာဇာနီနေ့ထိမ့်မှတ်အခမ်းအနားတွေကိုတော့ရန်ကုန်မန္တလေးပါဝင်မြန်မာနိုင်ငံတော်ဝန်ကနေရာတချို့မှာဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့အတူကျင်းပခဲ့ပါတယ်ကြာဆုံးသွားတဲ့လွတ်လပ်ရေးတိုက်ပွဲဝင်အာဇာနီခေါင်းဆောင်ကြီးတွေကိုအောက်မေ့ဂုဏ်ပြုတဲ့တစ်ချိန်တည်းမှာပဲဆီယနာရှင်လက်အောက်ကြာဆုံးခဲ့ရတဲ့သူအားလုံးကိုအောက်မေ့ဂုဏ်ပြုအလေးပြုတာဆန္ဒပြတပိတ်ဆင်နွှဲတာတွေလုပ်ခဲ့ကြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မမျှတစင်အောင်ကပြောပြပေးပါမယ်
လလရေးဖခင်ဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနီကောင်းဆောင်ကြီးတွေလှုပ်ကြံတက်ဖြတ်ခံခဲ့ရတာ89နှစ်ပြည့်တဲ့အထိမ်းအမှတ်အာဇာနီနေ့အခမ်းအနားတွေကိုဒီကနေ့ရန်ကုန်မန္တလေးအပါအဝင်နေရာဒေသတချို့မှာကျင်းပခဲ့ကြပါတယ်။ဆီယနာသိမ့်ပြည့်တဲ့နောက်ပိုင်းဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေတောက်လျှောက်ရှိခဲ့တဲ့သခိုင်းတိုင်းဘူးတလင်းမြို့မှာတော့အာဇာနီနေ့အထိမ်းအမှတ်အခမ်းအနားနဲ့အတူဆီယနာရှင်တိုက်ထုတ်ရေးလှုပ်ရှားမှုလုပ်ခဲ့ကြတယ်လို့လှုပ်ရှားမှုမှာဥဆောင်ပါဝင်သူကိုရှင်းတန်ကပြောပါတယ
်အာဇာနီနေ့မှာကြဆုံးသွားခဲ့တဲ့ကျွန်တော်တို့နိုင်ငံကောင်းဆောင်များပါဝင်ဒီဆီယနာရှင်ကြောင့်ခေတ်ဆက်ဆက်မှာကြဆုံးခဲ့တဲ့အာဇာနီဒီရဲ့စူးစမ်းအားထုတ်မှုအသက်ပေးဆက်မှုကိုကျွန်တော်တို့အလကားတက်မဖြစ်အောင်ကျွန်တော်တို့ရဲ့တိုင်းပြည်ကောင်းစားဖို့ကျွန်တော်တို့ရဲ့အနာဂတ်ကောင်းစားဖို့လူငယ်တွေရဲ့အနာဂတ်ကောင်းစားဖို့ဒီဆီယနာရှင်ကိုဖြိုချဖျက်ဆီးမှာဒါကျွန်တော်တို့တိုင်းပြည်ကပို့ပြီးကောင်းလာမှာဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ပေးဆက်ခဲ့တဲ့အာဇာနီရဲ့သွေးတွေချွေးတွေအလကားမဖြစ်အောင်ကျွန်တော်တို့ဆက်လက်ပြီးကြိုးစားဖို့လုပ်မယ်လို့ကျွန်တော်တိုက်တွန်းချင်ပါတယ်ခင်ဗျာ
။လုံခြုံရေးတင်းကျပ်ထားတဲ့ကြားပဲရန်ကုန်အပါအဝင်နေရာတချို့မှာအာဏာရှင်စန့်ကျင်ရေးလှုပ်ဆော်တဲ့စာတမ်းတွေချိတ်ဆွဲတာကြာဆုံးသူတွေကိုအလေးပြုဂုဏ်ပြုတာတွေလုပ်ခဲ့ကြပြီးဆီယနာရှင်ကိုစန့်ကျင်ဖို့အဓိကနှိုးဆော်ခဲ့ကြပါတယ်။ကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမရဒူဝါလက်ရှိလာကလည်း ကြဆုံးခဲ့တဲ့အာဇာနည်ခေါင်းဆောင်ကြီးတွေအပြင်ခေတ်ဆက်ဆက်ဒီမိုကရေစီရေးအတွက်အသက်ပေးခဲ့ကြတဲ့အာဇာနည်တွေကိုမမေ့လျော့ကြပဲဒီမိုကရေစီရေးအတွက်ပြည်သူနဲ့တသားတည်းဆက်လက်ပြီးတော့ရည်တည်မယ်လို့ဒီကနေ့အွန်လိုင်းပေါ်မှာကျင်းပတဲ့အခမ်းအနားမှာပြောဆိုသွားပါတယ်
။ဘိုင်းပြည်နဲ့လူထုအတွက်ကိုကျူးစွန့်ခဲ့တဲ့အာဇာနည်တွေရဲ့ကောင်းတွေအမြောက်အများရှိနေနေပြီဖြစ်ပါတယ်။ကျွန်တော်တို့ဟာဒီနေ့ကျင်းပပြောလို့ခဲ့တဲ့အာဇာနည်ရဲ့အခမ်းအနားမှာအတိတ်မိုင်းနဲ့လက်ရှိပစ္စုပန်ကာလအတွက်ကအာဇာနည်သူရဲကောင်းအားလုံးကိုတပေါင်းတစည်းဒီအလင်းမြတ်ပြုတ်ဝညွတ်ချဖို့လိုပါတယ
်ရန်ကုန်အာဇာနည်ဗိမာန်မှာစစ်ကောင်စီကလည်းဒီကနေ့နိုင်ငံတော်အခမ်းအနားဥဆောင်ကျင်းပပါတယ်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့တမီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်ခွင့်မရခဲ့ပါဘူးအာဏာသိမ်းပြီးကတည်းကဆိုရင်အာဇာနည်နဲ့အခမ်းအနားကိုမတည့်ရောက်နိုင်တာလေးနဲ့ရှိပြီဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းရဲ့သားအကြီးဖြစ်သူဦးအောင်ဆန်းဦးတည့်ရောက်လွမ်းသူပန်းခွေချခဲ့တယ်လို့တခြားအာဇာနည်ခေါင်းဆောင်ကြီးတွေဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းအကိုဥပဝင်းမန်းပါခိုင်ဦးရစက်ဒီတော့ဥပချူမိုင်းပွန်စော်ဘွားကြီးဆက်ဆန်ထွန်းတခင်မြအတွင်းဝန်ဦးအောင်မောင်ရဲဘော်ကိုထွေးတို့ရဲ့မိသားစုဝင်တွေလည်းတည့်ရောက်တာကိုတွေ့ရပါတယ်။ဒီပွဲကိုစစ်ကောင်စီအရာရှိတွေအာဇာနည်ခေါင်းဆောင်တွေရဲ့မိသားစုတွေနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့နိုင်ငံသားတန်တမန်တချို့တက်ရောက်ခဲ့ပါတယ်စစ်ကောင်စီရဲ့ကြီးရည်လေးညှိနှိုင်းကုကဲမှုဗိုလ်ချုပ်ကြီးမောင်မောင်အေးနဲ့စစ်ကောင်စီအဖွဲ့ဝင်တချို့တက်ရောက်ပါတယ်စစ်ကောင်စီကိုကိုးစားပြုတဲ့အမြင့်ဆုံးရာထူးအနေနဲ့တက်ရောက်ခဲ့တာဖြစ်ပါတယ်အာဇာနည်နဲ့ထုံးစံအတိုင်းအာဇာနည်ကဝန်ကြီးများရုံးနဲ့ဗိုလ်ချုပ်ပြရိုက်တို့ကိုလာရောက်လည်လာနိုင်ဖို့ခွင့်ပြုထားပြီးမယ်။လာရောက်သူတွေနေပါတယ်လို့အဲ့နေရအနေရဒေသခံတွေကပြောပါတယ်။အာနာမသိငင်တုန်းကလို့အခမ်းအနားတွေစုဝေးကျင်းပပြီးအာဇာနည်ဗိမာန်ကိုတွားရောက်ဂုဏ်ပြုတာရန်ကုန်လိုမြို့ကြီးတွေကလမ်းမတွေပေါ်မှာကားတွေကိုရက်တန်ဟွန်တီးရာတွေလည်းအနည်းချင်းလောက်ပဲရှိခဲ့ပါတယ်။ဒီကနေ့ကြောက်တဲ့အာဇာနည်နေ့မှာလူမေးတဲ့89နှစ်ကတိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့အာဇာနည်ပုဂ္ဂိုလ်ကြီး၉ဦးကိုဂုဏ်ပြုပါကြောင်းရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိရှ်တန်ယုံတွေကလည်းဒီကနေ့အသီးသီးထုတ်ပြန်ပြောဆိုကြပါတယ
်။ဒီကနေ့ကြားရောက်တဲ့အာဇာနည်နေ့အခမ်းအနားအကြောင်းသတင်းမက်မြတစင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသုံးသက်ချက်ဆက်သွယ်မေးမြန်းခန်းတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာပြောကြားခဲ့တဲ့သမ္မတဟောင်း Donald Trump ရဲ့ပါတီကိုစားပြုသမ္မတလောင်းဖြစ်တဲ့လက်ခံတဲ့မိကွန်းကတော့အရင်တုန်းကမဲဆွယ်စီယုံပွဲမိကွန်းတွေထက်စားလဲဆိုရင်ညီညွတ်ရေးကိုနှိုးဆော်ပြီးတော့ထိမ့်ထိမ့်တိမ့်တိမ့်ပြောကြားသွားတဲ့မိကွန်းတစ်ခုဖြစ်တဲ့ American ပြည်တော်စု California ပြည်နယ် San Francisco Bay Area ကနိုင်ငံရေးသုံးသက်သူဦးကိုကိုလေးကရှုမြင်ပါတယ်။ဦးကိုကိုလေးကိုဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းထားပါတယ်။
ဟုတ်ကဲ့ဥက္ကူကိုလေးခင်ဗျာအခုဒီပြီးခဲ့တဲ့နာရီပိုင်းကပဲသမ္မတဟောင်းဒေါ်နယ်ထရန့် Republican ဒီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသူကသမ္မတလောင်းပါတီကိုစားပြုကိုယ်စားလှယ်လောင်းအနေနဲ့တင်မြောက်တာကိုလက်ခံတဲ့မိန့်ခွန်းပြောသွားပါတယ်ဒီမိန့်ခွန်းဟာဥက္ကူကိုလေးတည်တဲ့အချိန်မှာပြီးခဲ့တဲ့စနေနေ့တုန်းကပန်ဆယ်ဗေးနီးယားမဲဆွယ်ဘွဲမှာသူ့ကိုလုတ်ချံမှုစ조사တဲ့ပြစ်ခတ်မှုအပြီးပထမဆုံးပြောတဲ့မိန့်ခွန်းမှာဒီမိန့်ခွန်းထဲမှာဘယ်လိုအကြောင်းအရာတွေအဓိကထူးခြားချက်တွေကိုသတိထားမိပါသလဲခင်ဗျာ
ထူးခြားချက်နံပါတ်1ကတော့ဗျာသူ့ရဲ့တုံးနေရအရင်တုန်းကကမ်ပိန်းတုံးနေလို့မဟုတ်ပဲနဲ့လုံးဝတုံးနေရရော့ကြပါเนาะအဲ့ဒါနံပါတ်1နံပါတ်2က तू က unity ကိုပြောရတယ်အရင်တုန်းကသူ့ရဲ့ကမ်ပိန်းနေမှာဆိုရင် unity ကိုမပြောဘူးအခု तू ကအမေရိကန်တဝက်ရဲ့ထောက်ခံမှုလိုတာမဟုတ်ဘူးတဝက်ကိုထောက်ခံလို့မရဘူးတပီလုံးကိုထောက်ခံမယ်အဲ့ဒီအတွက်ကြောင့်တပီလုံးထောက်ခံမှုရဖို့အတွက်အားလုံးရဲ့ vote ကိုတောင်းသွားတယ်ဆိုလိုတာကအရင်အရင်တော့သူ unity စကားမပြောဘဲနဲ့မှားတယ်မှန်တယ်ပေါ်မှာ policy ဒီမှာပြောတယ်ပေါ့ဗျာအခုတော့ unity ကိုပြောသွားတာကအင်မတန်မှဟိုတန်ဖိုးလေးရှိတယ်ကျွန်တော်တို့ဒီအမေရိကအတွက်လည်းအင်မတန်ကောင်းတဲ့ကိစ္စဖြစ်တယ်အဲနောက်တစ်ခုက तू က
unity ကိုညီညွတ်ရေးကိုပြောသွားတယ်ဆိုရင်လည်းလက်ရှိအစိုးရနောက်ပဲ Democratic Party တွေကိုတော့ तू ဝေဖန်သွားတာလည်းကြားလိုက်ရတယ်လေအဲ့တော့အဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်လို့ဟော
ဒါကတော့ဟိုဘလို့ပြောရမလဲဆိုတော့ unity ကိုတောင်းဆိုတယ်ဆိုတော့ဒီ swing vote တွေရော undecided vote တွေကိုသူတောင်းတာဖြစ်တယ်အဲ့တော့ तू ကတပီလုံးအတွက် तू အလုံးလုတ်ပါမယ်ဆိုတော့စကားမျိုးတွေပြောလာတာပေါ့အဲ့ဒါကထူးခြားချက်ပဲအရင်တုန်းကနဲ့မတူတဲ့အချက်ထူးခြားချက်ပေါ့ unity ကိုပြောသွားတယ်နောက်တစ်ချက်ကျတော့ तू ကလုံခြုံရေးနဲ့ပတ်သက်လို့ Obama လက်ထက်တုန်းက ครามีอาอะไรเอาคันอะไรนับไปแล้วดีกูไต่เดินเล็กๆมาเลยรัสเซียจู่จอมมือดีสิเดตุ่นเล็กๆมาไม่พิเคอุลุตัวเปียวเปียวเกเรนั่นก็ตัวดีกาท้าเปียววาระก็อินเวชันจู่จอมมือบ่ตองไบงาลูเรจู่จอมมือทุกที่เวเนซุเอลาลูตาตมารีดีโอหลอนนี่เดบ่ไอ้ตัวจังตัวดีฮาวกาเวมาตุ่นตัวจีเน
อเมริกันอเมริกากรีอเมริกาสุดาทับเพี้ยมสุดเลยหามิวทับยาวาระบ่สุดาตู้เย่ทูจามัวรอตู้เย่ซีอุนีอยากเปลี่ยวเมสุยเนาะอิมันดังกาวเน่ very strong speech บ่เนาะอิมันดังอินฟอร์มิตี้พิเต้สกับเปลี่ยวเจลูจอนมีมาเลยโอเคอุกุบุลิกเนี่ยเด็กเก๋กูเมงงงกาวตะคุลุตั้มมาเดสุลุชีเย่เมื่อสันนัชนีนี่เนี่ยอุปมาแคลิฟอร์เนียเจซาย
ที่เมสอเมริกันเมสอันนั้นเนี่ยดิโมแครตบาร์ดีวันนี้เป็นกายอแล้วขันมาบลักเนี่ยตู้เย่ดูสิเนาะอเมริกันปีดูดีจ้ามาที่เป็นคนเนี่ยเป็นตัวลูกลูกขันไหนจีเปล่าที่ลูกขันไหนจีสิมาลักเนี่ยโอ้ยังเนี่ยสายเนาะตู้เซมเปอร์ตีวอบยาดิลูมิโอตับพิมพ์หูหูอสเซสเนชันลูกจ้ามูพิเคเดอุสามาเออมาตีเวเนจามีโรไฟไฟไฟลูกเบียวด้าดูลูกบ่ไออะไรปอมา รีพับลิกันนี่เนี่ยเราตู้ปอมาตนาหมู่รีพิลาลาบอกว่าตู้ปูบีโร่หงอย่างนั้นไม่รู้จะนอมยังไงแต่ไม่ปอลซีเอชีคามีโร่ตัวจ่าเรื่องนี้เนี่ยเราบีสันเดปอลซีเป็นวุฒิยังไอ้เราแคลิฟอร์เนียเราจะนอมยังตัวเราก็เราจะนอนรู้ดาเดโมแครตสตรองโฮเวลีไอ้ตัวเจ้าที่เป็นการเราปอลซีปอมาเวจีบีโร่โอ้ฟุ้งจ้าไม่รู้เวจะนอนยังจีบ้า
Donald Trump ရဲ့ပါတီညီလာခံမိကွန်းတုံးသက်ချက်ကိုနိုင်ငံရေးတုံးသက်သူဥက္ကိုကိုလေးကိုဖီအိုအေမြန်မာပိုင်းကဦးသိန်းထရူကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲအမေရိကန်ရွေးကောက်ပွဲမှာမြန်မာနယ်ပွားတွေအမြင်ကိုတင်ပြပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့
อเมริกามาชี้เรียนมาเรียจ้ามาอันนี้จะบอกอะไรกันมีมีกว่าแบบนี้ว่าเลยรีพับลิกันปาร์ตี้ก็เท่ากันเนี่ยตัวเดียวสิแต่ลูกเดโมแครตก็ไม่เป็นแบบตัวเดียวเลยใช่ป่ะเนี่ยมาในงานนั้นเนี่ยอันนี้ก็วิวเองมาในงานนี้ซูซี่เต็มใจไปไล่ป่ะเนี่ยเมื่อกันในงานนั้นเนี่ยกูว่าเราเดโมแครตปาร์ตี้เรจิสเทรชันลูกเขยเราเนาะเราไม่ได้เกิดเกิดจากเราที่ตัวเอกการะที่มาบ้านมาดูช่วยจากลูกเขยเนี่ยจะมีเอาลูกเขยไหนกันหรือซิวส์แล้ว ยังไงอยู่เองเนาะแต่ละฝ่ายเนี่ยยังไงอยู่เองเนาะโอ้โหพี่เราพิจารณาแล้วในเนี่ยสีวายมาเลยเช่นเดียวกันทั้งหมดอยู่ยังไงรู้ว่ากูก็สงสัยอะไรวะเอางี้ดูเช่นนั้นเนาะล่ะเบรกอุบามาเรื่องดูสงสัยอะไรตำราจีเวทขันเอริโร่เดลิเซ่งาเซ่หนึ่งเดือนทั้งเนี่ยติดจ่อเนี่ย
ในงานของเราตำรวจเราอยู่เช่นนั้นไม่รู้ไม่รู้เช่นเราที่ก้าอาพิการอ่ะที่อินฟลักชันพิจารว่าอินฟลักชันพิจารว่าเมื่อพังพังมัวเมื่อยามยานี่อะไรเอาเสกปุ๋ยฮัลโหลพี่ดอที่จันทร์เราที่อิสราเอลเนี่ยยูเครนโอ้ที่อเมริกันดอลลาร์บางพันล้านยาสัวโอ้ผู้เป็นนี่แหละเกิดอะไรมาลุยยา แต่ไม่เช่นนี้สิว่าเอ็มเขาเนี่ยเช่นมันดีลูกผู้บิดาตัวผมเอาเอ็มแต่เสกปุ่นนี่แหละไปนี่สิบาร์แล้วโจไบเดนดูเรื่องตัวมีอะไรเอ็มแต่เสกปุ่นบิดาดีตัวเย่ดิโมแครตจะช่วยดิโมแครตเย่อีเวนต์จะช่วยดิโมแครตเสนาเดอร์เรามาเสนาเดอร์เนี่ยคอนเกรสแมนเนี่ยบิดาดีส่งพิมพ์ยาดีเลยดีวอลล์ลูกเชนเนลูเรียอารมณ์ว่าตำรวจโจไบเดนโอ้จะช้าลูกเต็มหมดตัวกูไต่ตัวหน้าดีสิลาบาร์ အရေးအကြီးဆုံးတစ်ခုကတော့ရှုံးသွားတဲ့လူကကျွန်တော်ရှုံးတာရှုံးပါတယ်လို့လက်ခံပြီးတော့သူ့ရဲ့နောက်လိုက်တွေကိုငြိမ်းချမ်းစွာနဲ့ဒီနိုင်ငံရေးရဲ့ဒီနိုင်ငံတော်ရဲ့ဆုံးဖြတ်တဲ့ရွေးကောက်ပွဲရဲ့ result ကိုလက်ခံပါလို့ပြောနိုင်တယ်ဆိုလို့ရှိရင်ဘာမှပြဿနာမရှိပါဘူး။အဲ့ဒါအရေးကြီးဆုံးပါပဲ။သူ့လူတွေကိုသူထိန်းဖို့ပဲအရေးကြီးတာပါပဲခင်ဗျာ
။ဒါကတော့လာမယ့်နိုဝင်ဘာမှာကျင်းပမယ့် American ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ America ရောက်မြန်မာနယ်ပွားတွေရဲ့အမြင်သဘောထားတွေကို VOA မြန်မာပိုင်းအစီအစဉ်ကနေစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American အသံရဲ့2024ခုနှစ်ဇူလိုင်လ19ရက်တောက်ကြနေညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူကမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့ပြည်သူကိုအကျိုးပြုခြင်းနဲ့ဆရာနာသိမ့်မှုကိုစန့်ကျင်ခဲ့တဲ့မင်းသမီးအင်ဂျယ်လမုံအကြောင်းကိုတင်ဆက်ပေးထားပါတယ်။ပြည်သူတွေရဲ့အားပေးမှုကြောင့်နေရာတစ်ခုကိုရခဲ့တဲ့အမှုပညာရှင်တယောက်အနေနဲ့တိုင်းပြည်အမှောင်အတိကျပြီးတော့ပြည်သူတွေဒုက္ခရောက်နေတဲ့အချိန်မှာပြည်သူတွေနဲ့ပဲအတူတသားတည်းရပ်တည်ပါမယ်လို့ရုပ်ရှင်သရုပ်ဆောင်အလှမင်းနဲ့မော်ဒန်တူဦးဖြစ်တဲ့အင်ဂျယ်လမွန်ကပြောပါရယ်2021ခုနှစ်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာသူပါဝင်ခဲ့တဲ့အတွက်စစ်ကောင်စီရဲ့ဖမ်းဝရမ်းထုတ်တာကိုခံခဲ့ရပြီးတော့အင်းကြီးချင်းထိုင်းနိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ထိုင်းမြန်မာနယ်စပ်မှာတစ်နှစ်လောက်နေခဲ့ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့မင်းသမီးအင်ဂျယ်လမွန်ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါရယ်
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါမဲ့အင်ဂျယ်လမွန်ပြည်ဝမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့မမင်္ဂလာပါရှင်။အခုလိုညီမကိုဖိတ်ခေါ်ပြရလဲကျေးဇူးများကြီးတင်ပါတယ်ရှင်။ဟုတ်
။အင်ဂျယ်လို့ပဲဟိုခေါ်လိုက်မယ်နော်
။ဟုတ်ကဲ့ဟုတ်ကဲ့အားရပါတယ်ရှင်
။ဆိုတော့အင်ဂျယ်ကဒီ2021မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းချိန်ကစားပြီးတော့ဒီအာနာရှင်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်လာခဲ့တဲ့အမှုပညာရှင်တယောက်ဖြစ်တဲ့ဒီအာနာစသိမ်းတဲ့ချိန်တုန်းကတော့မနက်ငယ်တဝမ်းမှာလည်းအာနာရှင်စန့်ကျင်လှုပ်ရှားမှုတွေကနေရာနှက်ဖြစ်တဲ့ချိန်မှာအမှုပညာရှင်တွေလည်းအများကြီးပါဝင်လာခဲ့တယ်။ဒါပေမဲ့နောက်ပိုင်းမှာအချိန်ကြာလာတဲ့အများတချို့ကလည်းဆက်ပြီးတော့မပါဝင်ဖြစ်တော့တာ။တချို့ကျတော့လည်းဟိုမပါဝင်တော့ရုံနဲ့မဟုတ်ဘဲနဲ့ဒီအာနာသိမ်းမှုမှာပါဝင်တဲ့လူတွေဘက်ကနေပြီးတော့ရက်တီသွားတဲ့အခြေအနေမျိုးတွေအထိအပြောင်းလဲသွားတာတွေအများကြီးရှိကြတယ်လေနော်။ဒါပေမဲ့ဒီအဲမှာမှာအင်ဂျယ်ကကြတော့ဒါအခုအချိန်ထိဒီအာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာဟိုရှေ့တန်းကနေပြီးတော့ဆက်ပြီးတော့ပါဝင်နေတာကိုတွေ့ရပါတယ်ဆိုတော့ဒါကကိုဘလို့ယုံကြည်ချက်နဲ့အခုချိန်ထိဆက်ပြီးတော့ရည်တည်နေတယ်လဲဆိုတာပြောပြပါလားရှင
်ဟုတ်ကဲ့ဟိုညီမတိုင်းရင်သူဆိုတော့အားလုံးကတည်ထားမှာပေါ့နော်ဆိုတော့တချို့ကျတော့ဗာတိုင်းရင်သူပိုင်းအတိုင်းရင်သားလဲဆိုတော့မသိပေါ့နော်ဆိုတော့ညီမကကချင်လူမျိုးတယောက်ဖြစ်တယ်ညီမနိုင်ငံမှာပဲမွေးတယ်ညီမနိုင်ငံမှာပဲကြီးတယ်ပေါ့နော်ဆိုတော့ညီမတို့ဒီညီမနိုင်ငံမှာဒီ Civil War ကလွန်ခဲ့တဲ့90ကျော်လောက်ကရှိနေခဲ့တာပေါ့နော်ဒါပေမဲ့တချို့ဒီမျိုးကြီးပြကြီးတွေမှာတိတ်ပြီးတော့ဟိုဒီမီဒီယာတွေမှာရောက်တာမျိုးတွေလည်းရှိခဲ့အခြေအနေပေါ့နော်ညီမနိုင်ငံမှာဆိုတော့ညီမတိုင်းသူတယောက်အနေနဲ့ဒီဟာတွေကိုညီမမြင်ခဲ့ကြားခဲ့ဘူးတဲ့ဟာတွေရှိတယ်ရှိခဲ့ပွဲချိန်မှာပဲအခုလိုမျိုးအခြေအနေကတော်တော်ဆူဆူသွားဖြစ်သွားတယ်။တနိုင်ငံလုံးတိုင်းတာတွေဖြစ်သွားတဲ့အချိန်မှာအညီမကလူငယ်တယောက်လည်းဖြစ်တယ်။နောက်ပြီးညီမစဉ်းစားတဲ့အပေါ်ကလေနော်ညီမရဲ့အမှုပညာတတန်းပေါ့နော်။ညီမအမှုပညာစလုပ်ခဲ့တဲ့ဟာကအဲကိုယ့်ရဲ့အောင်မြင်မှုတစ်ခုတည်းလောက်ချင်တာမျိုးမဟုတ်ဘူးပေါ့နော်။ဘာဖြစ်ဖြစ်ညီမကညီမရဲ့မှာရှိတဲ့အားကညီမရဲ့ influence ပေါ့။အဲညီမရဲ့ဒီပြည်သက်တွေပေါ်မှာအဲညီမပေါ်မှာယုံကြည်ရဲ့ရှိရဲ့ဖြာရရှိမယ်ကြည့်ပြီးတော့အဲညီမကိုကြည့်ပြီးတော့ဗောနောအားကြတဲ့လူတွေရှိမယ်အဲ့လိုလူတွေအတွက်ကိုညီမကတခုခုအကျိုးပြုချင်အောင်ဗောနောအဲ့လိုအကျိုးပြုချင်မှာညီမကအာဒီတော်လိုင်းရေးကိုစပြီးတော့ပါဝင်ဖြစ်တာဗောနောညီမတို့ရဲ့သမင်းရှင်တွေဆိုတာသူတို့ပဲလीเนาะသူတို့အားပေးလို့ညီမတို့ဒီလူတနေအောင်ရောက်လာတာအခုချိန်မှာသူတို့ခက်ခဲတဲ့အချိန်မှာညီမကဘာလို့ဒီစကားတွေကိုမပြောနိုင်ရမှာလဲညီမကသူတို့ဘက်ကနေဘာလို့မရက်တီပေးနိုင်ရမှာလဲပေါ့เนาะအဲ့ဟာတွေကိုညီမစဉ်းစားတယ်ပြီးညီမတို့တိုင်းရင်သားတိုင်းရင်သူတွေအများကြီးစစ်ပြေးဒ ုက္ခတွေဖြစ်ခဲ့ရတယ်ပေါ့နော်။မကလေးငယ်တွေဆိုရင်သူရဲ့အနာဂတ်တွေပျောက်ခဲ့ရတယ်။အဲ့ဒါတွေညီမအများကြီးမြင်ပြီးတော့ဒီကတော့ညီမ humanitarian နဲ့ပို့ပြီးတော့အကျိုးပြုချင်တယ်ဆိုတော့ညီမဒီအရကိုစပြီးတော့ပါဝင်ဖြစ်တာပေါ့နော်။ဟုတ်ကဲ့ပါ။
ဒါအင်ဂျယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒါတနိုင်ငံလုံးတိုင်းတာနဲ့ပြီးတဲ့တိုက်တဲ့တစ်ခုရထားတဲ့ Mr. ရောက်လည်းဖြစ်တယ်။ Mr. ရောက် Model တယောက်နောက်ဥပညာလုပ်ငန်းတွေကိုလုပ်နေတဲ့နော်ရုပ်ရှင်သရုပ်ဆောင်ပါလုပ်လာတဲ့ဆိုတဲ့ခါကြတော့လေနေရာတစ်ခုရနေတဲ့အချိန်မှာအခုလိုမြန်မာနိုင်ငံမှာဒီလိုအာဏာသိမ်းတဲ့အခြေအနေဖြစ်သွားတဲ့ခါကြတော့အခုဆိုလို့ရှိရင်ဒါအင်ဂျယ်ဆိုရင်ဟိုမြန်မာနိုင်ငံအတွင်းရနေပါထွက်လာရတဲ့အနေအထားမျိုးဖြစ်သွားတာ哦ဆိုတော့ဒါကတော့ကိုယ့်အတွက်ဘလောက်ထိဆုံးရှုံးနေနာမှုတွေဖြစ်စေတယ်လို့ထင်လဲ။
အမှန်တမ်းပြောရရင်ဆုံးရှုံးမှုကလေညီမလေးကိုပါကိုတယောက်တည်းမတွက်ချင်းပေါ့နော်ဘာလို့လဲဆိုတော့အားလုံးကကိုပိုင်ဆိုင်တဲ့အတိုင်းတာနဲ့ကိုရဲ့ဆုံးရှုံးမှုကကိုရဲ့ဒီဟာတန်ဖိုးပဲပေါ့နော်အမှန်တမ်းပြောမယ်ဆိုညီမလည်းအချိန်နေတစ်ခုထိပေါ့နော်ဒီညာရောက်အောင်လို့အများကြီးကြိုးစားခဲ့တာပေါ့နော်ပြောညီမရဲ့မိသားစုကအရန်ကို supporting ပေးခဲ့တာပေါ့နော်အဲအဲ့တော့ဟိုဒီနိုင်ငံကြီးဖြစ်သွားတဲ့မှာဒါကတော့အများသောဖြင့်မိသားစုရတော့ဟိုကြည့်ဆိုင်စေချင်တာပေါ့နော်တိုင်းသူလည်းဖြစ်တော့ကိုယ်ကိုအဲ့လိုအញ្ញကြီးသူတို့တွေဟိုမဲမှလည်းဆိုတော့လေစိတ်ပူတယ်ဒါပေမဲ့ညီမကလည်းကောင်းမာတယ်မှာပါတယ်ဟိုမရဘူးဒါကဟိုကိုကကျတော့ကိုအောင်မြင်ခဲ့တော့ကကျတော့ကိုကပျော်ပျော်နဲ့သူ့လက်ခုပ်တီးတာကိုခံခဲ့ပြီးတော့ဒီနိုင်ငံလည်းတကယ်လည်းဟိုအမောင်တုတွေရောက်နေတဲ့အချိန်မှာကိုကဟိုမသိတလို့ရင်မနေနိုင်ပေါ့နော်ဆိုတော့မင်းရရလည်းနောက်ဆုံးကျတော့အရင်တော့မတားခဲ့ပါဘူးသူတို့ကလည်းနည်းနည်းဟွာပြတော့ပြီးပါတယ်โอเคအဲဆိုတော့တမီးလည်းအသက်အရွယ်တခုရောက်ပြီဖြစ်တော့တမီးလှုပ်ချင်တဲ့ဟာတမီးလှုပ်လို့ရတယ်ပြီးတော့ဟုတ်တယ်ငါတမီးကိုဒီလိုအမှုပညာထဲမှာမတို့တွေအာ supporting ပေးခဲ့တာလဲဒီလူမျိုးတစ်ခုအတွက်ပေါ့နော်လူမျိုးတစ်ခုအတွက်အကျိုးပြုတဲ့တနေရာမှာရှိစေချင်လို့ဒါဒီတဲ့ကိုပို့ခဲ့တာပေါ့ဆိုတော့ညီမပြန်စားခြင်းညီမရဲ့ဆုံးရှုံးမှုထက်ဒီပြည်သူလူထုရဲ့ဆုံးရှုံးမှုတွေသူရဲ့အနာဂတ်ပျောက်မှုကတော်တော်ကြီးမယ်လို့ညီမထင်ပါရဲ့ဟုတ
်အဲ့လိုမျိုးပေါ့နော်လှုပ်ရှားမှုမှာပါဝင်ပြီးတဲ့အခါကျတော့ဘလို့ဖိအားပေးတာတွေကြုံခဲ့ရတယ်လဲနောက်ဆုံးတိုင်းပြည်တွေကနေထွက်တဲ့အထိဖြစ်ခဲ့တဲ့အခြေအနေကြုံရတာလဲနည်းနည်းပြောပြပါလား
ဟုတ်ဒီလိုဟိုညီမတို့အဲ့ဒီမှာပါစလုံးနေပြီလဲဆိုတော့ Passion for Hope Organization ဆိုတာရှိရပေါ့နော်ညီမရေနောက်တဲ့ငယ်ချင်းနှစ်ယောက်ရေပေါင်းပြီးဖွင့်ထားတာတည်ထောင်ထားတာပေါ့နော်ဒီ humanitarian နဲ့အဓိကညီမတို့လုပ်ထားတယ်ပြီးတော့ညီမတို့ဒီအောက်ဆီဂျင်စောက်တဲ့ဟာတွေလည်းညီမတို့လုပ်ထားပြီးပြီးအဲနောက်ပြီးတော့ညီမတို့ဒီအလူတွေပေါ့နော်ဒီမြေကြီးနားမှာရှိရဟာတွေပြီးတော့နယ်ဘက်မှာရှိရဟာတွေအများကြီးပေါ့နော်ဘကိုးအလမြေမှာညီမတို့တက်နိုင်တော့အများကြီးကူညီခဲ့တယ်ပေါ့နော်ဆိုတော့ညီမတို့အဲ့ဒါလည်းစပြီးတော့လုပ်ခဲ့တဲ့အချိန်ဆိုညီမတို့ curfew မစခင်မှာညီမတို့ဒီမခွဲခင်ပါတော့လူစုမခွဲခင်ပါညီမတို့ဒီပတ်စံနေရည်တွေစီးရင်ကြရလို့တယ်ပြီးတော့လူစုခွဲပြကြမှာညီမအပေါ်တက်ကြမှာညီမရဲ့ဖုန်းကအင်တာနက်လုံးဝမဝင်တော့လူတွေကဖုန်းနံပါတ်နဲ့ညီမကိုစာရိုက်ပို့ကြတာအဲ့လိုမျိုးလုပ်တဲ့အချိန်မှာညီမအမေကဟိုကညီမအစီကိုအပြေးလာပြီးတော့ပစ္စည်းထုတ်ပစ္စည်းထုတ်ပစ္စည်းထုတ်ဆိုပြီးအဲ့လိုစပြပစ္စည်းထုတ်တဲ့အချိန်မှာညီမလည်းကြောင်သွားတော့ဘာပြည့်တာလဲပေါ့နော် तू ကသူကလည်းပြောတယ်အမေကဒီမှဒီမှမသားကြီးဖြစ်နေပြီဆိုတော့နင်းတနေရာကိုပြောင်းမရတော့မယ်ဆိုတဲ့အချိန်မှာညီမဘာယူလို့ယူရမှာမသိဆိုတော့ညီမအစီမှာဟိုဟိုပါမသွားဘူးอ่ะပါလဲဆိုတော့ laptop ပေါ့နော် laptop တစ်လုံးပဲပေါ့ဆိုအဲ့မှာအစင်းစရိုက်အကုန်လုံးရှိတာဟုတ်ဆိုတော့အဲ့ laptop တစ်လုံးရယ်နောက်ပြီးညီမအမေကလည်းညီမကိုကျန်းစာအုပ်ပေါ့နော်အဲကျန်းစာအုပ်တစ်ခုညီမရေဖို့အိမ်ထဲမှာထည့်ခဲ့ပေးပြီးတော့ညီမအဲ့အိမ်သားလေးမှာပဲအစ်တငယ်ချင်းအိမ်မှာညီမကိုပြေးခိုင်းလိုက်တယ်ပြေးခိုင်းတော့ကျတော့တငယ်ချင်းအိမ်ကလည်းမန်တိုင်းမျိုးသူတို့စီမှာလည်းလာပြီးတော့ပုံနေတယ်သူရှိနေရောဆိုတော့ပြဿနာကသူတို့ကညီမကိုလက်မခံနိုင်တော့ဆိုတော့လူများနေပြီဆိုတော့မိအောင်ဆုလိုက်ဒီမိမှာဆိုတော့ညီမကနာမည်တခုရှိတော့ရှိုင်ညီမအရင်ရှိုင်သူတို့ဘာမိမှာလေဆိုတော့ညီမကိုသူတို့မနေခိုင်းချင်တော့ညီမတငယ်ချင်းနဲ့စကားပြောပြီးညီမတငယ်ကโอเคဟုတ်ပြီအဲ့ဆိုရင်အဲကားမှာတွန်းနေဆိုပြီးညီမဒီကားပါကင်းထဲမှာသူတို့ကားထဲမှာပေါ့နော်တပုံးနေခဲ့တညလုံးအဲပြီးမှမနေ့ကာဖျူဖွင့်တဲ့အခါကျမှညီမတို့ရေပေါ့နော်ဒီ safe house ဆိုအဲ့လိုမျိုးမှာပေါ့နော်စပြီးတော့ညီမကိုစနေတာပေါ့ပြီးတော့ညီမဒီနိုင်ငံကနေထွက်ပို့တော့ညီမနောက်ဆုံးဆုံးဖြတ်လိုက်တာပေါ့နော်
ညီမနိုင်ငံထဲမှာဘလောက်ကြာကြာနေပြီးတော့မှထွက်လာရတယ်ညီမကဝရန်ထုတ်ဝရန်လဲဟိုဖန်ဝရန်လဲထုတ်ပြီးတယ်မလား
ဟုတ်ညီမဖန်ဝရန်ထုတ်ပြီးတော့ညီမတပတ်လောက်ထိုင်နေညီမနေပြီးတော့ညီမနိုင်ငံကနေထွက်သွားတာပေါ့နော်အဲနိုင်ငံထွက်သွားပြီးညီမနေဆက်ဒီမှာညီမအဲ့လိုဒီနေဆက်ညူယွာလေးမှာပေါ့နော်ညီမတလနလအဲ့လိုနေခဲ့ပြီးတော့နောက်ဆုံးဒီဘက်ကိုပြောင်းလာတာပေါ့နော်ဒါပေမဲ့အဲ့ဒီဘက်ကိုမရောက်လာခင်မှာညီမဂျားထဲမှာတနေ့ကျော်တော့နေရရတရားပေါ့နော်ဟုတ
်တော့ပြောင်းလဲရတော့တကယ်ကိုထင်မှတ်မထားတဲ့ဘဝအပြောင်းလဲတစ်ခုလို့ပြောရမယ်ထင်ပါတယ်ချက်ချင်းထင်မှတ်မထားတဲ့အချိန်မှာပြင်ဆင်ဖို့တော့မှပဲတေချာပြင်ဆင်နေမရပဲနဲ့ အများဆုံးထွက်ခဲ့ရတယ်ဆိုတော့လေအခက်ခဲတွေလည်းတော်များမယ်လို့ထင်ပါတယ်ဆိုတော့ဒီတလျှောက်မှာကိုဖြတ်တန်းခဲ့ရတဲ့မှာကိုအတွက်အခက်ခဲဆုံးရောဘာတွေကြုံခဲ့ရတာရှိမလဲ
အခက်ခဲဆုံးဆိုတော့ညီမဒီဟာဒီရွာမှာရောက်သွားတဲ့အချိန်မှာညီမဟိုသူချောင်းရီတောက်တာဆိုတော့လေညီမဒီအထက်လောက်ရောဖြစ်တာတယ်နဲပြီးတော့အဲ့လိုညရဲ့အဖျားရဲ့တတပေါ့သူများပြောတာငှက်ဖျားလားအဲ့လိုမျိုးပေါ့နော်ပြီးတော့ညီမကလည်းအဲ့လိုအရန်ကြောက်တော်လေးအဲ့တုန်းကလေရွာမှာဆိုအရန်ကြောက်တော့ तू ကကိုဗစ်အဓိကညီမတို့နိုင်ငံဖြစ်တဲ့အချိန်မှာကိုဗစ်ကလည်းဖြစ်တော်လေသူတို့ဒီနေဆက်ကအဲ့လိုတရားမဝင်လူတွေကိုဝင်လာလို့ကိုဗစ်မိရဲ့အဲ့လိုမျိုးဆိုရင်တော့ဖမ်းမယ်အဲ့လိုလောက်တာဟိုဆိုညီမလည်းအရန်ကြောက်ပြီးညီမဖျားတော့လေညီမအဲ့အိမ်ကလူမပြောရဲအဲ့လိုမျိုးဘာတော့ကိုဖျားရဲဆိုရင်သူတို့များတတ်တိုင်မလားပေါ့နော်ပြီးတော့ညီမဝမ်းနေချောတာပေါ့နော်အဲ့လိုမျိုးဖြစ်တာပြီးတော့ညီမအဲ့ဒါလည်းမပြောရဲဘူးနောက်ဆုံးကျတော့ကိုကလည်းမပြောရဲအဲ့လိုစေးထွက်ဝဲပေါ့လေကိုကလည်းစကားမတတ်အဲနောက်ဆုံးမှညီမအမေကအဲ့လိုခီးပါတွားတိုင်းတွားလို့စေးထုတ်တွေထည့်ပေးတဲ့တည်းဟာရှိတယ်အဲ့ဒါလေးညီမတွေ့ပြီးတော့သူကလေဘယ်လောက်ထိအောင်မှာဖြစ်လဲဆိုတော့သူကစာစေးထုတ်တွေမှာတော့မြန်မာလိုရေးထားတာလေညီမဒါကကျတော့one show ရင်တောက်တဲ့စီအဲ့လိုခေါင်းကိုက်ရင်တောက်တဲ့စီအဲ့လိုညီမအဲ့မှာအဲ့စီလေးတောက်ပြီးညီမပြောက်သွားအမှန်တမ်းပြောမယ်ဆိုရင်ဒါဖះရဲ့ဟိုကလည်းပါမှာပေါ့နော်ညီမဟိုကပါတာမှာဆိုတော့ဖះရဲ့အဆောင်ရှောင်မှုလည်းပါမှာပေါ့ပုံမှန်ဆိုညီမတိန်လည်းတိန်တိုင်းလောက်တာပဲဒါပေမဲ့ညီမလည်းခေါင်းရမ်းမှာတော့ဒီခါကျရင်ဒီခေါင်းမှာလည်းတိုက်ထုတ်ပြီးရောလည်းပြောက်သွားလည်းမသိအဲ့လိုပေါ့နော်အဲ့စားကလည်းဘူးလို့မဲဘလုံးမစားလို့မတက်ဘူးကွာသူစားတောင်းနေဆိုတော့ညီမအထက်တော်ရောဖြစ်တယ်ပြီးတော့ညီမညရဲ့သာဖြားတက်တယ်အဲ့အဲ့ဟာလေးပဲဒီရေကိစ္စလေးတခုပါပဲကျန်တဲ့ဟာတော့ညီမဒီကိုယ်နဲ့ကိုယ်တော့တိုက်ခံပြီးတော့ညီလိုက်တာပေါ့နော်ဒါတော့
သူတွေနဲ့တသားတဲ့ရက်တီးရင်းနဲ့ဆရာနာရှင်ကိုစန့်ကျင်ခဲ့တဲ့မင်းသမီးအင်ဂျယ်လမွန်အမေရိကန်ပြည်ထောင်စုကိုရောက်တဲ့အချိန်မှာသူဘလိုမျိုးဆက်ပြီးတော့ရှင်တန်ရက်တီးနေသလဲမြမအရေးအတွက်ကိုရောဘာတွေများပါဝင်လှုပ်ရှားနေသလဲဆိုတာကိုလာမယ့်သတင်းပတ်အမျိုးသမီးကဏ္ဍမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့သုတဆုံလင်အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့လမ်းဘေးစာအုပ်စင်နောက်ပြီးတော့အမေရိကန်အနုပညာရှင်အမြဲတမ်းအသင်းဝင်ဖြစ်လာတဲ့ကမ်မောရီယာဂီတပညာရှင်လူခုနှစ်ဦးပဲနေထိုင်တဲ့ KF မြို့လေးအကြောင်းကိုကိုအောင်အောင်ကဒီသတင်းပတ်ရဲ့သုတဆုံလင်အမေရိကန်တခွင်အစည်းအဝေးမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်။
တန်ငါးနှစ်အရွယ်အေဗရီဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ
် They help you learn
စာပတ်တော့ဘူးသူတရရလေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လို့ထွက်တဲ့အမည်ရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိတွေကိုအစိတ်တွေလှမ်းမှုထဲနိုင်ပါတယ်
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်အလှန်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်။စာအုပ်စင်ရင်ကျေးမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနင်္ဂနွေပိုင်းစောက်လို့လူတန်းလာကြပါတယ်
။ I had seen Little Free Library.
Little Free Library စာအုပ်စင်တွေကိုဒီနေရာတစ်ဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ရင်ဝန်ကျင်မှာစာအုပ်တွေငှားရတာမျိုးကိုအရင်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်နားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငှားဖတ်ရတာအရင်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါစာအုပ်အလွယ်တကူနှားရန်ပတ်ရှုလို့ရတာကြောင့်လဲလူတန်းလူတွေပေါ်ရတယ်စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ
် A neighbor from a couple of
လမ်းနလန်းချားကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်
စနေအတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။အကြောင်းတစ်ကြောင်းမှာဆိုရင် Main Click Kindle အသင်းကလည်းစာအုပ်စင်တစ်ခုလူရန်ထားပါတယ်
။ Readers become leaders.
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ်။ Main Click Kindle အသင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ်။
အသက်ရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြရင်မြစ်တာတရားဝင်ငှားနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ
ကမ္ဘောဒီးယားအမေရိကန်ဂီတာစာဆို Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရာသပ်ပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။ဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ဂီတာဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရရင်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအတိမတ်ပြုခံရတာဖြစ်ကြောင်းသူကပြောပါတယ
်။ It's the Khmer culture.
ခမာရင်ကျေးမှုကြောင့်ပါ။လေကွန်းလေးတဲ့သင်ကြားလေးလာခဲ့တာတွေကိုနှလုံးသားကနေပြီးပြန်ပြောင်းပြောကြားခဲ့တာပါ။ကမ္ဘောဒီးယားတယောက်ပါလို့ပြောတာသိကုန်ယူပါတယ်
။1964ခုနှစ်ကအမေရိကမှာကလရီနက်လေမုန်ကရီယာကိုလေ့လာဖို့အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1984ခုနှစ်မှာတော့ကိုလံဘီယာတက်သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တဲ့ဆိုပြီးတော့လဲသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ။
In spirit my music
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားယဉ်ကျေးမှုကနေဆင်းသက်လာတာပါအဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူ
းမိနစ်20ကြာ inner voices ဆိုတဲ့တန်းစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ1989ခုနှစ်တုန်းကလည်း Grammy ဆုရရှိခဲ့ပါသေးတယ်အိမ်မက်မက်ရကနေယဉ်ကျေးမှုတွေကိုဂီတနဲ့ပေါင်းဆက်ဆူစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုပါတယ
် In the dream I thought I had
to go to the school to put the phage ka ya so lo aim mat ba de Cambodia myo thami ne tiao te chang chan mu so phyat de chang tu yi de sa ko phat ni la cha ba de pio tu ka ai sa ko tu mi ba ri ko pi pio ta chin sat pho ne ai ta chin ko tu ye sa ba na ma phwin mu su ra myo ba
အခုခါမှာတော့အုံဟာကယ်လီဖိုးနီးယားတက်ကသူစန်နီယေဂိုမှာဂီတပါမောက္ခတူအဖြစ်စာသင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီစမ်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာဒီမြို့ကလေးဟာလူမြင့်ကျဲနဲ့စိုက်ခင်းနေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါတချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုခါမှာတော့လူခုနှစ်ယောက်သာနေထိုင်ပါတော့တယ်လွန်ခဲ့တဲ့90ရုံးကနွေရာသီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလေလာလေးရှိတဲ့ Divine Harrison က
small town community that everybody knew everybody
မန်နေဂျာရဲ့လူနည်းနည်းလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့ကိုနားလည်အောင်လည်းကြိုးစားပါတယ်
အန်တနက်ခရစ်စတီနာဗိုဂိုဝီတို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။ Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတစ်လျှောက်လုံးဒီမျိုးမှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွင်နာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမျိုးကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
My mom is a Russian I mean a German and my dad's a Russian and
အမေက German မှာအဖေက Russia လား Ukraine လားတခုခုဖြစ်ပါလိမ့်မယ
်လွန်ခဲ့တဲ့90လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ
် My father came from Germany
အဖေက Germany ကပါသူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်1905မှာမြေနေရာတချို့သူရခဲ့ပါတယ
် Kiev မှာနေထိုင်သူအများစုဟာစိုက်ပျိုးရေးသမားတွေပါအဲ့ဒီမှာဖျားအကြောင်း Church တွေလည်းရှိတယ်လို့ကျောင်းနှစ်ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာ Kiev မှာရေဖြည့်ပြီးမှပြန်ထွက်လေရှိတာကြောင့်ရေဖြည့်တဲ့မြို့ကလေး Tank Town လို့လည်းခေါ်ကြပါတယ်အခုခါမှာတော့ရင်းနှီးမြှုပ်ဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ Kiev မှာရပ်ဖို့မလိုတော့တယ်လို့ကလေးတွေရုရှားဂျာမန်စာတင်တဲ့ကြောင်းလေးပြေးလဲရပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလဲတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပ
ါအခုခါမှာတော့လွန်ခဲ့တဲ့နှစ်တည်းအားမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖရာကျောင်းတစ်ကျောင်းသာ Kiev မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ
အ
အမေရိကန်ပြည်ထောင်စုကလမ်းဘေးစာအုပ်စင်နောက်ပြီးတော့ကမ်ဘောဒီးယားဂီတပညာရှင်လူခုနှစ်ဦးပဲနေထိုင်တဲ့ KF မြို့လေးအကြောင်းစာတာတွေကိုစူးစီးပြီးတော့ဒီသတင်းမဲ့ရဲ့တုဒ္ဒဆုံလေးအမေရိကန်ခွင်အစီအစဉ်မှာကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြေအောက်ရေနဲ့မြန်မာပြည်မှာရေရှည်သုံးဆွဲနိုင်မှုအကြောင်းတွေကိုတင်ဆက်ပေးထားပါတယ်။မြေအောင်ရေထုတ်ယူသုံးဆွဲတာနဲ့ပတ်သက်ပြီးတော့စီမင်းစည်းကမ်းသတ်မှတ်ချက်တည်တည်ချာချာမချမှတ်နိုင်သေးတဲ့မြန်မာနိုင်ငံမှာအဲ့ဒီမြေအောင်ရေကိုထုတ်ယူသုံးဆွဲပြီးပြီဆိုရင်ပြန်ပြီးတော့မဖြစ်တင်းနိုင်ပဲဖြစ်လာနေတယ်လို့ဇလဘူမိဗေဒပညာရှင်ဦးမြင့်သိန်းကပြောပါတယ်ဒီတော့မြေအောင်ရေကိုရေရှည်သုံးဆွဲနိုင်အောင်ဘလို့မျိုးထိမ့်သိမ်းဆောက်ရှောက်တင်ပါတယ်လဲဒေါခင်မျိုးသက်ကဆက်သွဲမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့သိပ္ပံနဲ့ဤပညာခန္ဓာမှာတင်ဆက်ထားတာရှူဇာနာစင်ပါရှင်
မြန်မာနိုင်ငံကရေအောင်ရေရဲ့အရင်အမြစ်ပေါ့နော်အခုပမာဏဘယ်လောက်လောက်ရှိမယ်လို့မှန်းပါလဲဆရာရေကဒီဖူဖူလုံးလုံးရှိရလားအထင်ကြီးလို့ပဲ
အေးပမာဏကိုအင်္ဂနာနဲ့ပြောဖို့ကတွက်ထားတယ်တော့ရှိပဲမလို့ဟုတ်အရင်ကတွက်ထားတာတွေရဲ့ဒီဘက်ခင်းတဲ့အလိုက်သုံးဆွဲမှုလိုက်တိုးတက်ပြီးတွက်ချက်မှုကနေနေလီနေနေတယ်ပေါ့ဆရာကဆောက်တုတ်ရေးတယ်အဲ့ဒီရေးနေတော့အဲ့ဒီမှာတော့တွက်နေတယ်တွက်ဖို့ကြီးစုဆောင်းပြီးတော့တွက်တာလက်နာတည်းရှိတယ်အခုတော့နေနေတော့အဲ့ဒါလေးကိုပြောဖို့နေနေစောင်းမယ်ဒါမှမဟုတ်အရေးအတွက်နဲ့မဟုတ်ပဲနဲ့အရေးချင်းနဲ့ပြောရင်တော့မြေအောက်ရေကတော့လုံလုံလောက်လောက်ရှိတယ်ထုတ်လို့ရနိုင်သေးတယ်ဒါပေမဲ့လို့အထုတ်နဲ့အဝင်နဲ့မမျှတဲ့အနေထားကိုပြလာတာเสียลีลามีตะหลอกตะนิดจ่อหลอกสิบ่อยู่บ่าบ้าจ่องเลยนัมเบอร์1ก็คุณน่ะบอกเลยมีอ้อยอีอต้องมาล่ะลูกไอ้เฉยมานัมเบอร์2ดิ6หลาตะนิดนี้บ้าสิดอมเลยยาดีรุเปียงเลยหมู่ตันโอ้คันหายนัมเบอร์3ก็ดิอุบมามีวะจมหมอเนี่ย60กันยูดันตีดาดิยีงานวินเนี่ย6นี่เมียวนี่ญาติมามีอ้อยอียีงานวินนี่เออไอ้ราดิจองดาริยะตบวะจองผิดตาရှိတယ်လူလူจองผิดตาလည်းရှိတယ်နံပါတ်1လူจองผิดตาကိုလူကပြန်ထိန်းရမယ်စီးစနစ်လေးတွေစီးလေးကန်းလေးတွေနဲ့ထုတ်တာသုံးတာဟုတ်လားเนาะဟိုတို့ဆရာကြီးငွေသိန်းတင်းတော့လို့ပေါ့မြောက်ရဘတ်ဂျက်ပဲမြင်ပေပါထဲမှာပေပါအရစ်3ရစ်ပဲရှိတာမြင်2ရစ်3လိုက်ပဲတစ်ရစ်တည်းじゃနောက်နေ့မျက်နှာပဲသွားတက်မလို့ဆိုအဲ့လိုပဲချမ်းချမ်းပြီးတော့ပါရေပုံမရရေမလာရင်ရေမချမ်းပဲနေမယ်လို့အခုလေမြေအောင်ရေကထိုးလိုက်တယ်ရချပြန်ဖြည့်ဖို့အတွက်မြေအောင်ရေကိုဖြည့်တာမူးရေရောပဲဖြည့်တယ်မူးရေရဲမြေကြီးတွေကိုစိတ်ဝင်တယ်မူးရေရဲရခိုင်နှုတ်တရားလုံးမြေကြီးတွေကိုမဝင်ဘူး service run stop များတယ်မြေပေါ်ရှိတာများတယ်မြေအောင်ဝင်တာသုံးပုံတစ်ပုံလောက်ပဲဝင်တာအဲ့ဒါတောင်မှရေစိတ်ဝင်နိုင်တဲ့မြေကြီးလွှာပေါ်မှာတည်သေးတယ်
ဆရာမြန်မာနိုင်ငံကဒီမြေအောင်ရေအခုအသုံးကျမ်းလာတဲ့ဥစ္စာဟိုစီးစနစ်နဲ့ပေါ့နော်ဘယ်လိုလုပ်ဒီမြေအောင်ရေကိုမကုန်ခန်းအောင်ပေါ့နော်မြေအောင်ရေကိုဘယ်လိုထိန်းသိမ်းလို့ရပါလဲဆရာ
အဲမြေအောင်ရေကိုမကုန်ခန်းအောင်လို့တဲ့မြေအောင်ရေရှိနေတဲ့မြေအောင်ရေကိုထိန်းသိမ်းသုံးလို့ရအောင်တို့စီးစကန်းလေးနဲ့သုံးကြဖို့လိုတာပေါ့ဥပ္ပလိနေပြောရင်တို့ဗမာပြည်မှာကမြေအောင်ရင်ပတ်တယ်လူစီးမင်းစနစ်စီကံကြက်ကြက်နန္နာဂကနန္နာမရှိသေးဘူးကွာဆရာအဲ့ဒါကိုစူးစမ်းပြီးလုပ်နေသေးတယ်တခြားသူတွေလည်းလုပ်ပါတယ်ဌာနတွေနဲ့လည်းတို့ဒီအဝမတန်ခင်2000ခုနှစ်ကဥပဒေတွေလွတ်ခဲ့ပြီးပြီပြထမ်းဖို့အစီအစဉ်လုပ်နေတဲ့အချိန်မှာပြောင်းလဲမှုတွေဖြစ်တော့အဲ့ဒါလည်းပြတ်သွားပြန်တယ်အေးအဲ့တော့သူ့နေရာဒေသလိုက်လို့တော့တချို့ကတော့နည်းနည်းပါးပါးထင်းထင်းသိမ့်သိမ့်နဲ့လုပ်တယ်ဥပမာရှင်ကြည့်မယ်ဆိုရင်ရန်ကုန်နဲ့မန္တလေးဒီမန္တလေးကမြို့စီပင်တရားကမြောက်ရီဟုအများကြီးဦးစားပေးတော့သူကနည်းနည်းရန်ကုန်နဲ့ဆိုင်ရင်ပို့ပြီးထင်းထင်းသိမ့်သိမ့်လုပ်တယ်သူရန်ကုန်ကျတော့ဂျိုးပြူရီဦးစားပေးရတာဆိုတော့မြောက်ရီဟုနည်းနည်းဒီ second variety မှာပဲရှိတယ်ပေါ့အဲ့တော့ဗမာတပြည်တော်ကိုခြုံကြည့်ရင်မြောက်ရီဥပဒေနဲ့စီမင်းစီကံနဲ့စိန်တတိကြဒီနဲ့လို့ရမယ်ဌာနဆိုင်ရာတွေကမရှိဘူးလားမဟုတ်ရှိပါတယ်ဌာနဆိုင်ရာတွေဒီသူ့ဌာနသူ့ရဲ့ဒီ utilization เนี่ยပဲသူလေပတ်နေသေးတယ် public good to control မလုပ်နိုင်ဘူးပြည်ပြည်ဝဝ
ဆရာတခါတော့ပြောဦးပါတယ်ဆရာဒီရေတွင်းနေပေါ့နော်ဒီ British colony ဖြစ်တုန်းကစနစ်တကျနေထိန်းသိမ်းထားတာဟိုအဓိကရန်ကုန်မြို့ပေါ့နော်ဒီမြောက်ရေထိန်းသိမ်းတဲ့ပုံစံလေးကိုပြောပြပေးပါဆရာ
ဟုတ်ပါပြီဗျာရန်ကုန်မြို့ကလွတ်လပ်ရေးမရပြင်နေရရန်ကုန်မြို့က British ကစီမင်းဥပဒေတွေနဲ့ချပြီးတော့ထိန်းသိမ်းပြီးတော့တူးလာခဲ့တော့ကြီးစနစ်ကျတယ်ကွာအတော့လျှောက်လုတ်တာတယ်အဲ့ဒါကလည်းဘလောက်ထိကြီးစနစ်ကျကြီးလဲဆိုတော့1988အရေးကြီးမဖြစ်ခင်တည်းစနစ်တကျပဲ။အိုးရင်ဦးစီးဌာနကနေပြီးတော့အိမ်မှာရေတွင်းပြူးကြည့်ရင်ရှောက်လွားတင်းဘဒူဘဒူနဲ့တူးမယ်ဘလောက်တူးမယ်အဲသူလိုအပ်တဲ့အချက်လက်တွေပြည့်စုံမပြည့်ရတယ်။အိုးရင်ဦးစီးဌာနကမှလည်းမျိုးရည်ကြီးကြပ်ရေးအရာရှိဆိုတာရှိတယ်။ဇလားဘူမိဗေဒပညာရှင်ရှိတယ်။သူ့အနေနဲ့သူ systematic ပေါ့ကွာတူးမနေရမှအနေနဲ့ပေါ့။အဲ့အဲ့ဒါတွေကတို့1988နောက်ပိုင်းမှာမရှိတာဒီနေ့အထိဖြစ်သွားတော့ပြန်ပြီးတော့နေအဲ့ဒါနဲ့ဆရာတတိယပါတယ်ဆိုဒီဗမာပြည်ကဗြိတိရှ်ကိုလိုနီပဲအိန္ဒိယလည်းဗြိတိရှ်ကိုလိုနီပဲအိန္ဒိယမှာလည်းဗြိတိရှ်ကမြောက်ရီဥတွေသူလုပ်ပေးခဲ့တယ်တို့အိန္ဒိယဆိုရင်ဗမာပြည်နဲ့နောက်ကျပြီးမှလွတ်လပ်ရတယ်ဒါပေမဲ့အိန္ဒိယကဘာလုပ်လဲအိန္ဒိယတည်းအိန္ဒိယတိုက်ကြီးတည်းလည်းလို့ကသူလည်းမြော့ရီတုံးတာတအားတုံးတာအများဆုံးတုံးတာကပောက်ပေါ်မှာ1 2 10နဲ့မှသူကနံပါတ်2လိုက်လိုက်တယ်သူဒီမြော့ရီဥပဒေကိုသူအိန္ဒိယဆိုးကနေပြီးတော့1971မှာသူဥပဒေကိုပြန်ပြီးတော့ upgrade လုပ်တယ် update လုပ်တယ် revise တွေလုပ်တယ်သူပြည်နယ်နဲ့နိုင်လိုက်နော်အိန္ဒိယမှာ groundwater resources ministry ဆိုလို့ရှိတယ်အဲ့လိုမျိုးတွေရှိတယ်အဲ့လိုဆိုစနစ်တကျလေးနဲ့ဆိုရင်ဗမာပြည်ကိုခုနမြောက်ပြည်ကိုမကုန်ခန်းအောင်ဆိုတာမျိုးလို recharge နဲ့ discharge ဆိုမြောက်ပြည်ကိုပြန်ပြေးတာနဲ့ဝင်နဲ့မြတ်အောင်ထိန်းထိန်းပညာရှင်တွေကနေထိန်းလို့ရအောင်စီမင်းစည်းကမ်းနဲ့ထိန်းလို့ရအောင်တူးတဲ့လူကိုလည်းစနစ်တကျတူးလို့ရအောင်လုံးတဲ့လူလည်းစနစ်တကျတူးလို့ရအောင်စီမင်းစည်းကမ်းလေးနဲ့ဘောင်လေးကနားလေးနဲ့ပေါ့ကွာသတ်မှတ်ချက်လေးတစ်ခုထားပြီးတော့လုတ်တယ်ဆိုရင
်ရေရှည်တောင်းလို့
ရဟဲ့ရေရှည်မှာတက်တန်း10နှစ်ကြာမယ့်ဥစ္စာတက်တန်း20ကြာနိုင်တာပေါ့ကွာ
ဟုတ်ကဲ့
ပါအဲ့တော့အခုနလိုပဲအဲ့ဒါတွေကခုနကျွန်တော်ပြောတဲ့ဥပဒေပါတီတွေကတယောက်တည်းလဲလုတ်လို့မရတစ်ပွဲတည်းလဲလုတ်မရအများကြီးလောက်မှာပေါ့ဒီအချိန်ပြည့
်ဇလဘူမိပညာရှင်ဦးမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံပါမယ်
ဒါကတော့မြန်မာပြည်မှာမြေအောက်ရေကိုရေရှည်သုံးဆွဲနိုင်မှုအရေးဘယ်လိုမျိုးဆောင်ရွက်တင်ပါတယ်လဲဆိုတာကိုဇလဘူမိပညာရှင်ဦးမြင့်သိန်းကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်စနေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်ကျမတို့ VOE ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆက်စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ burmese@voenews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။ Lamar American သမ္မတရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတလောင်းအဖြစ်ဝင်ပြိုင်ဖို့ Republican Party ဆိုင်ရာနိုင်ငံလုံးဆိုင်ရာညီလာခံကနေအဆိုပြုတာကို Donald Trump ကမနေ့ကတရားဝင်လက်ခံလိုက်ပါတယ်။သူကို American သမ္မတလောင်းအဖြစ်နဲ့အဆိုပြုတာကိုဂုဏ်ယူစွာနဲ့လက်ခံတယ်လို့ Donald Trump က Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပတဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံနောက်ဆုံးနေ့ကြာသပတေးနေ့မှာပြောကြားသွားတာဖြစ်ပါတယ်။စနေနေ့ကသူကိုလှုပ်ကြံမှုကြိုးစားတဲ့ပြစ်ခတ်မှုကြုံခဲ့ရပြီးတဲ့နောက်သူ့ရဲ့ညာဘက်မှာထိခိုက်ဒဏ်ရာရခဲ့တဲ့အတွေ့အကြုံတွေကိုပြန်ပြောခဲ့ပြီးတော့ American ပြည်သူအားလုံးအတွက်ဝင်ရောက်ရွေးခံမှာဖြစ်ကြောင်းလည်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ။ကမ္ဘာတဝန်းက Microsoft Computer App တွေနဲ့ဝန်ဆောင်မှုတွေဒီကနေ့ရုတ်တရက်ရပ်သွားခဲ့တာကြောင့်ဘန်ဒီငွေချေးစနစ်တွေဖုံးလိုက်နေဒီရုပ်သံလိုင်းထုတ်လွှင့်မှုနဲ့ပို့ဆောင်ဆက်သွယ်ရေးလုပ်ငန်းတွေအကြီးအကျယ်အခက်အခဲကြုံနေရပြီးတော့ဖြေရှင်းဖို့ကြိုးစားနေသေးဖြစ်ပါတယ်။ Computer Virus နဲ့နေတဲ့ Program တစ်ခု Update လုပ်ရကနေပြီးတော့အချိတ်ဆက်ပြတ်သွားခဲ့တာလို့ Microsoft ကုမ္ပဏီကပြောပါတယ်။အခုပြဿနာကြောင့်ကမ္ဘာတဝန်းလေဆိပ်တွေမှာလည်းစစ်ဆေးတဲ့ဒီစနစ်တွေအားလုံးရပ်သွားပြီးတော့ဝန်ဆောင်မှုတွေလည်းနှေးကွေးသွားခဲ့ပါတယ်ခင်ဗျာ။ ဒီနေ့ကြာရောက်တဲ့အာဇာနည်နေ့မှာလွန်ခဲ့တဲ့89နှစ်ကတိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့အာဇာနည်ပုဂ္ဂိုလ်ကြီး၉ဦးကိုအမတ်ရအောင်မိတ်ဂုဏ်ပြုပါကြောင်းရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိသျှတန်ယုံတွေကဒီကနေ့မှာအသီးသီးထုတ်ပြန်ပြောကြားလိုက်ပါတယ်။ဒီနေ့မှာပဲတောင်ထမ်းဆောင်ပေါ်ရောက်နေတဲ့အမေရိကန်တန်ယုံအကြီးကဲဆူဇန်စတီဗင်ဆန်ကိုရိုင်းကတချိန်ကမြန်မာဝန်ကြီးများယုံအဆောက်အဦရှိရာကိုသွားရောက်ဂါရပြုခဲ့တယ်လို့ဒီကနေ့အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီသူဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen တို့ဖြစ်ပါတယ်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်။
This program has come to you from the Voice of America,